ွေ့တဲ့အခါမှာပေါ့လေ KNU ဘက်ကဘလူတွေပါပါလဲခင်ဗျာဦးအောင်မင်းဘက်ကဘလူတွေပါပါသလဲခင်ဗျာ
ဟုတ် KNU မင်းကိုင်းပေါ်တော်ရေးပေါ်သာဒီပြတာကပေါ်ပေါ်တိုင်းဦးဆောင်ပါတယ်အလုံး9ယောက်ရှိပြီးတော့ဝယူအောင်မင်းဘက်က6ယောက်ရှိပါတယ
်ဖမ်းမှာသွားတွေ့မဲ့နေ့တက်မှတ်ပြီးလို့သိရတော့လေဘယ်နေ့လဲ
မှာ
တွေ့ကြမှာကျွန်
တော်
သတ်မှတ်တာပြီ January 12ရက်နေ့ဟုတ်ပါတယ် January 12ရက်နေ့အဲ့ဒီအတွက်ကရောဒီ KNU ဘက်ကနေပြင်ဆင်ထားပြီလားခင်ဗျာ
ကျွန်တော်တို့ဒီငင်းကိုင်းပေါ်ဆောင်ရေးဖွဲ့ကတော့3ဦးပါမယ်နောက်သတ်မှတ်ခရင်ကခေါင်းဆောင်နေတဲ့ကသူ့ဦးစီအနည်းဆုံးပါဖို့အတွက်ကျွန်တော်တို့ပြင်ဆင်ထားတာရှိပါတယ်ကျန်တာကတော့ကျွန်တော်တို့ခုအထောက်အကူပြုမဲ့ရုံးဖွဲ့တို့မှတ်သားဖွဲ့တို့အဲ့ဒါတော့ရှိပါသေး
တယ်ဖမ်းမှာတွေ့မယ်ဆိုတဲ့အစီအစဉ်ကလက်မှတ်ထိုးမဲ့အစီအစဉ်လား
မှတ်ထိုးတဲ့ကိစ္စရှင်းနိုင်ဖို့ကတော့ကျွန်တော်စူးစမ်းပါမယ်ဒါပေမဲ့တခြားသောခြေကအချက်တွေကတစ်ဖက်နဲ့တစ်ဖက်သဘောမတူသေးရင်တော့လက်မှတ်ထိုးတဲ့ဆင်တော်ကြီးရောက်ချင်မှရောက်မယ်ပေါ့နော
်ဒီအခြေခံအချက်တွေထဲမှာဒီပေါ့သဘောမတူနိုင်တဲ့အချက်မျိုးတွေပေါ့လေအခုမှတယောက်အခြေတင်ဆွေးနွေးနေရတဲ့အချက်မျိုးတွေကဘယ်နှချက်လောက်များရှိပါလဲခင်ဗ
ျလုံးလုံးစေကတော့ကျွန်တော်ကမ္မအခရင်လေးဒီမှာသူတို့ရဲ့သိုးရင်မှုတွေနောက်ပြီးသူတို့ရဲ့လိုရင်းတဲ့အချက်တွေကိုကျွန်တော်တို့ကတောင်းထားတော့အဲ့ဒီအချက်လက်တွေကတချို့ကျွန်တော်တို့လည်းမသိသေးတော့သူတို့နဲ့တွေ့တဲ့အခါကျမှဒီသမဟာခရင်ကတော့တော့နဲ့တွေ့တဲ့အခါကျမှကျွန်တော်တို့လည်းတစ်ဖက်ကိုကျွန်တော်တို့ပြန်နိုင်မှာဖြစ်တယ်ဆိုရင်အထူးသဖြင့်ဒီကတ်တွေရဲ့လှုပ်ရှားမှုနေသားပေါ့လေဒါနှစ်ဖက်လိုက်နာမယ်ဒီကန့်ချက်ကိုကျွန်တော်တို့သတ်မှတ်တဲ့အခါကျရင်နှစ်ဖက်စုံလိုက်နာတယ်ဆိုလို့ရှိရင်ဒါကအဆင်ပြေမရှိတော့ဘူးပေါ့နော်
ဆိုအခုဆိုလို့ချင်းပေါ့ကြုံနေရတာအခု KIO မှာသမနာဦးသိန်းဆိုင်ရနေပြီးတော့ပြစ်ခတ်ရဆဲဖို့ဆိုပြီးတော့တက်တွေကိုညွှန်ကြားလိုက်တယ်လို့ပြောတယ်ဒါပေမဲ့ဒီပြီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့တည်းကထုတ်ပြန်ထားတာအခုဆိုလို့ချင်းပေါ့လေအားလုံး10ရက်ကျော်17ရက်ဖြစ်သွားပြီဒါပေမဲ့တိုက်ပွဲတွေကတော့ဆက်ပြီးတော့ကြိုးကြားဖြစ်နေတုံးပဲလေဒီလိုအခြေအနေမျိုးတွေထည့်သွင်းပြီးတော့ဆွေးနွေးတာမျိုးရှိလားခင်ဗျာ
ကျွန်တော်တို့ကလည်းဒီဖြစ်စဉ်မျိုးကိုဖြစ်မှာဆိုရင်လည်းတော့လည်းပေါ့လေခက်စစ်စစ်လေးကျွန်တော်ဆွေးနွေးပြီးတော့ပြင်နေသဘောတာပါပဲအဲ့ဒီအပိုင်းမှာကျတော့သက်တောင်းရှိတဲ့ပုံစံလေးပဲဒီစိတ်ကရစေကိုသိသာဖို့လိုတယ်ဆိုတဲ့အကြောင်းလေးတော့ပြောပါ
KNU ဘက်ကနေပြီးတော့တက်တရဲပေါ့လေလှုပ်ရှားမှုနဲ့တက်တရဲနေကိစ္စကို KNU ဘက်ကတာဝန်ယူပြီးတော့အစိုးရဘက်ကတက်တရဲအပိုင်းကိုပေါ့ဝန်ကြီးဦးအောင်မင်းတို့ကတာဝန်ယူမှလားတခါအဲ့မှာကြောက်လို့ချင်းကာကွယ်ရေးဦးစီးချုပ်နဲ့ပတ်သက်သွားတဲ့ဟာမျိုးရှိတယ်လေဆိုတော့ဒီကိစ္စမျိုးတွေကြတော့ဟိုထက်သွင်းဆွေးနွေးတာရှိလားခင်ဗျရှိ
ပါတယ်ဘာဖြစ်လဲဆိုတော့ဝန်ကြီးတို့ကတော့ဝန်ကြီးအပိုင်းပေါ့နော်သူတို့ကတက်စားတော့သူအထက်အောက်ညီကြချက်အရာတာဝန်ရှိတဲ့တပ်ဖို့ကပါဝင်ဖို့လိုအပ်တယ်။ဒါမှမဟုတ်လည်းသူတက်ဖို့သူညွှန်ကြားလိုက်တယ်။
ကျေးဇူးပါပဲဆရာအခုလိုရှင်းပြတဲ့အတွက်ကြောင့်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့